ထိုင်းနိုင်ငံရုတ်တရက်ရနောင်းနယ်တပ်ခိုင်တွေထဲမှာဒီအပိုင်းအတွင်းအထောက်ထားမဲ့မြန်မာနိုင်ငံသား30နီးပါးဖမ်းဆီးခံရပါတယ်မြန်မာနိုင်ငံအတွင်းနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေကြောင့်အိနီချင်းထိုင်းနိုင်ငံတဲတရားမဝင်နှိမ့်ဆက်ဖြတ်ကျော်သူတွေများလာသလိုဖမ်းဆီးခံရမှုတွေကလည်းပိုစိတ်လာတဲ့အကြောင်းထိုင်းခြေဆိုင်သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံအယုဒ္ဓယာရနောင်းနဲ့တက်ခိုင်တွေမှာဒီအပိုင်းစစ်စေးဂိတ်တွေကိုဖြတ်တဲ့အချိန်တရားမဝင်အထောက်ထားမဲ့မြန်မာ30နီးပါးအဖမ်းခံရကြောင်းအလုသမားရေးတက်ကြွလှုပ်ရှားသူဦးမိုးကျိုးက VOA ကိုပြောပါတယ
်ဒီဘိုင်းကမှာတက်ဆိုင်ရဲ့နေမိကန်လုံကျွေးတက်ဖွဲ့တွေရနေပြီးတော့ဖမ်းဆီးမှုကြောင့်တရားမဝင်အထောက်ထားမဲ့မြန်မာလူသား28ယောက်အယူထီရရဲ့ရနောင်းရဲ့လက်ဆောင်ရဲ့အဲ့ဒီတုံးကမှာအဖမ်းခံရတယ်တက်ဆိုင်ရဲ့နေမိကန်လုံကျွေးတက်ဖွဲ့တွေရသူပြန်ထားတယ်ပေါ့နော
်အယူထီရမှာဖမ်းမိသူအများစုကတော့ထိုင်းမြန်မာနယ်စပ်မြဝတီမဲဆောက်တောလန်းကနေတဆင့်လာကြသူတွေဖြစ်ပြီးလူပုံကူးသူတွေကအခကျင်းွေယူပြီးသူတို့ကိုခေါ်လာခဲ့ကြတာဖြစ်တယ်လို့လည်းပြောပါတယ
်ပထမဆုံးကတော့ထိုင်းနိုင်ငံအလေပိုင်းအာယူထီယာပါချီမျိုးနယ်မှာမိတာပါအဲဒီစစ်စီဂိတ်တွေကိုစက်တိုက်ဖြတ်တန်းသွားလာနေတဲ့တိုတာပစ်ကတ်ကားတွေမှာပုံမှန်တဲ့အလေးချိန်ပိုနေတယ်လို့မတင်ကမှုဖြစ်တာကြောင့်ဒါစီစီကဲမှာပစ်ကတ်ကားတွေဘဝနေတရားမဝင်မြန်မာလူက14ယောက်ကိုဖမ်းမိတယ်အဲ့မှာတိုင်းငင်မောင်းကိုပါဖမ်းမိခဲ့လို့အဲ့ဒီမြန်မာလူသားတွေကိုစစ်မီးတဲ့အခါမှာသူတို့ဟာပွဲစားကိုထိုင်းငွေ1000ကျွဲပေးပြီးတော့တန်ကောက်ပေါင်ဝင်ချင်းမှာအလုလုပ်လာခဲ့ကြတယ်ဆိုတော့အကြောင်းပြီးတော့သူတို့လာတာကမြဝတီမဲဆောက်တဘာဝတော်လန်တိုင်းနဲ့လာခဲ့ကြတယ်ဆိုတဲ့အကြောင်းကိုထွက်ထုတ်တယ
်အလားတူရနောင်းနဲ့တက်ခိုင်နေမှာလဲဒီအပိုင်းတွင်မြန်မာ10ယောက်ကျော်ဖမ်းဆီးခံခဲ့ရပါတယ်မြန်မာနိုင်ငံတွင်နိုင်ငံရေးနဲ့စီးပွားရေးအချက်အလက်တွေပုံမိုးဆိုးရတာနဲ့အမျှအင်းနီနာချင်းထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်အလုပ်လုပ်ကြနေသူတွေပုံများလာနေတယ်လို့လူကုန်ကူးခံရတဲ့ဖြစ်ရပ်တွေလည်းသိသိသာသာပိုဆိုးလာနေတာပါလူကုန်ကူးခံရသူတွေကိုတယ်ဆောင်လာတဲ့ကားတွေဟာထိုင်းစစ်စေးဂိတ်တွေမှာမရက်ပဲထွက်ပြေးမောင်းနေတာရှောင်ကွင်းသွားလာတာတွေကြောင့်ရေမတော်တဆတိုက်မှုတွေလည်းဖြစ်ခဲ့ပြီးကားပေါ်မှာပါလာတဲ့မြန်မာတွေတေဆုံးရတဲ့ဖြစ်ရပ်တွေလည်းအခုနောက်ပိုင်းမကြာခဏကြုံလာနေရတာဖြစ်ပါတယ်ရှင်